ပြည်သူလူတော်နာရကဟောင်းဖြစ်သူဒူရဥရှိမန်ရဲ့ Facebook လူမှုကွန်ရက်ပေါ်ကကြေညာချက်တစ်ခုဟာတမတော်ပြုတ်ွယ်ရေးကိုဥတီတက်ရောက်စေပြီးမျိုးသားရင်ကြားစီရီမန်ချက်ကိုထိခိုက်နိုင်တဲ့အတွက်တမတော်အနေနဲ့ကန့်ကွက်တဲ့အကြောင်းတမတော်သတင်းမှတ်တင်ကြားရေးအဖွဲ့ကထုတ်ပြန်ပါတယ်စစ်တပ်သူဘူလောင်းတင်တဲ့အမတ်စဉ်17ရက်58ချိန်မြောက်ကျောင်းစင်ပွဲကိုကိုယ်တိုင်တက်ရောက်ခဲ့ပြီးတဲ့နောက်ရေးသားခဲ့တဲ့ဒူရဥရှိမန်ရဲ့ Facebook ပေါ်ကစာသားထဲမှာပြည်သူများကရွေးချယ်တာဝန်ပေးအပ်ထားတဲ့အစိုးရအဖွဲ့ကတာဝန်ယူတာဝန်ခံဆောင်ရွက်နေပြီးထိုအစိုးရအဖွဲ့ဟာနိုင်ငံတော်ကောင်းအောင်ပြည်သူအကျိုးစီးပွားဖြစ်ထွန်းအောင်ဆောင်ရွက်သွားမယ်ဖြစ်တယ်လို့ဆိုပြီးတော့ဖော်ပြချက်ဟာအရင်မြန်မာစစ်အစိုးရဆက်ဆက်ကဒီနိုင်ငံရဲ့ပြည်သူအတွက်မိမိအကျိုးစီးပွားကိုမှပေါ်ဆောင်လုပ်ကင်ပေးခြင်းမရှိတဲ့သဘောတည်ရောက်တယ်လို့ဆိုပြီးတမတော်သတင်းမှတ်တရားရေးအဖွဲ့ကထုတ်ပြန်ထားပါတယ်သူတို့အရှိမန်ရဲ့ရေးသားချက်ပါတို့ညီနောင်များကလည်းဝမ်းမြောက်ဝမ်းသာမူရိတာတရားဖြင့်ပူပေါင်းဆောင်ရွက်ရသည့်အချိန်အခါဖြစ်ကောင်းဖြစ်ပါသည်ဆိုတဲ့ဖော်ပြချက်ကလည်းတမတော်အနေနဲ့ပြည်သူကရွေးချယ်တဲ့အစိုးရနဲ့ပူပေါင်းဆောင်ရွက်မယ်ဆိုတဲ့အစစ်တစိုက်ပြောဆိုချက်ကိုလူလူပြုပြီးတမတော်ကပူပေါင်းဆောင်ရွက်မှုမရှိတဲ့အောင်ပျောက်ပစ်ပေးတဲ့သဘောတရောက်တယ်လို့တမတော်ကထုတ်ပြန်ထားတာပါတမတော်ပြောခွင့်ရသူကတော့ဒီသတင်းအပေါ်ထက်စစ်အသေးစိတ်ရှင်းလင်းချက်မပေးသလိုသူတို့အရှိမဲစီကလည်းတရားထုတ်ပြန်ချက်ထွက်မလာသေးပါဘူးမကြခင်ကပဲဒီသူရဥရှိမန်းအပါအဝင်ချက်ခရီးပါတီကအခြေရခေါင်းဆောင်တချို့ကိုပါတီကနေထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တပ်မတော်ဘက်ကသူရဥရှိမန်းနဲ့ပတ်သက်လို့အခုလိုတရားဝင်ထုတ်ပြန်တာကတော့အကြပ်ပထမဆုံးအခြေဖြစ်ပါရဲ့ရှင်